ရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားတာကြားလာတာနဲ့အမျှအရက်ခတ်တက်တော် AA ဘက်ကလည်းနယ်မြေသိမ်းပိုက်မှုတွေပိုများလာတာပါအထူးသဖြင့်တော့ရခိုင်မြောက်ပိုင်းမှာဆိုရင်စစ်တွေနဲ့မောင်းတော့ကလွဲရင်မြို့နယ်အားလုံးကိုထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်ဒါအပြင်တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့နယ်တစ်ခုလုံးကိုလည်း AA တပ်ဖွဲ့ဘက်ကပိတ်ဆို့ထားပြီးမကြာခဏဆိုသလိုပစ်ခတ်မှုတွေရှိနေပါတယ်ဒီလိုအခြေအနေတွေကြောင့်ကြောက်ဖြူမှာရှိတဲ့တရုတ်စီမံကိန်းနဲ့အကျိုးစီးပွားတွေထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပြီးကာကွယ်ပေးစီခြင်းကြောင့်စစ်ကောင်စီနဲ့ AA နှစ်ဖက်စလုံးကိုပြောဆိုထားတာရှိတယ်လို့ AA ပြောခွင့်ရခိုင်သူကကပြီးခဲ့တဲ့ဇွန်လ၈ရက်နေ့သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မေးမြန်းချက်ကိုဖြေဆိုခဲ့ပါတယ
်။တရုတ်ပြည်သူ့သမ္မတနိုင်ငံဘက်ကလိုလာရှက်ဒီနဲ့ပတ်သက်ပြီးကျွန်တော်အထက်မှာလေပရိုခတ်ပြီးဖိတ်ပါတယ်။ဆိုကေဒရုတ်ပြည်သူ့သမ္မတနိုင်ငံနေနဂါဒုခသူကငင်းငင်းရှားရှားနဲ့နေပြီးကတွေးဆုံဆွေးနွေးပြီးကအဖေရာကဘုဇုံကိုသူ့ဖက်ကလိုလာတယ်နောက်ပြီးလို့ဟင်းကသူ့ရဲ့တဲ့ရခိုင်ပြည်ထိမှာဟင်းနေအကျိုးစီးပွားတိဆိုကေရဲ့အကျိုးစီးပွားတိကိုနေပြီးကအဖေဝါအကာခွေပြီးစီချင်တယ်ဒရုတ်ပြည်သူ့သမ္မတနိုင်ငံဤတဲ့ပရိုဆိုချက်တိကိုကျွန်တော်တို့အနေနဲ့သူအလီထားပါတယ
်ရခိုင်ပြည်နယ်မှာစီရေးအဖြစ်အသာစီးရနေတယ်လို့နေမြေသိမ်းပိုက်မှုတွေတဖြည်းဖြည်းများလာနေတဲ့ AA အနေနဲ့ရခိုင်ပြည်နယ်တွင်နိုင်ငံသားယင်းနီမျိုးနံမှုအားလုံးကိုကာကွယ်ပေးသွားမှာဖြစ်တယ်လို့ခိုင်သူကကဆက်ပြောပါတယ
်။ဒီအကျိုးစီးပွားဒီနေ့ပတ်သက်ပြီးကလေးတို့ဇာအင်ဗက်စမန့်ကိုမဆိုကျွန်တော်တို့မှနေပြီးကဒီနိုင်ငံခရော့ဒန်းနီမျိုးနံမှုဒီနေ့ပတ်သက်ပြီးကအကာအကွယ်ပေးလို့ဆိုရဲအမူဝါဒကအရင်လေးတို့ကြေညာထားပြီးတော့ဟင်ပါ။ဟိုရက်မူဝါဒအတိုင်းပဲအားလုံးကိုနေပြီးကတပရင်းညီကံကြွေလှုပ်ဆောင်နေကြဖိတ်ပ
ါလက်ရှိကြောက်ဖြူမြို့နယ်မှာရှိတဲ့တရုတ်စီမံကိန်းတွေတဲကတဘာဝတန်ငွေစီမံကိန်းကတော့ပုံမှန်လဲပတ်နေပြီးတရုတ်နဲ့စစ်ကောင်စီကြားအကောင့်ထဲပေါ်ဖို့စ조사နေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကတော့ရပ်တန့်နေတာတွေ့ရတယ်လို့ရခိုင်အရေးလေးလာသုံးသက်သူကိုထွန်းကြည်ကပြောပါတယ
်လက်ရှိအချိန်မှာတော့ဒီတရုတ်ပြောချက် project ပေါ့နော်ဒီရွှေ gas pipeline project ကတော့ပုံမှန်လေးပတ်နေရကိုတွေ့တယ်အဲဒီစီမံကိန်းနဲ့ဆက်စပ်ပြီးတော့တိုက်ပြီးတော့နောက်ဆက်ရှိတာမျိုးကတော့မတွေ့ရဘူးတော့
လက်ရှိလေးပတ်နေတဲ့တရုတ်တန်းငွေပိုက်လိုင်းစီမံကိန်းဟာကြောက်ဖြူမြို့နယ်မဒေးကျွန်းကနေမြမပြည်အလဲပိုင်းကနေမကွေးတိုင်းမန္တလေးတိုင်းရှမ်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတရုတ်နိုင်ငံကူမင်းမြို့အထိသွေတန်းလာတာဖြစ်ပါတယ်အဲ့ဒီစီမံကိန်းကနေမြမနိုင်ငံဘက်ကလည်းပိုက်လိုင်းဖြတ်တန်းကနှစ်စဉ်ဒေါ်လာတန်းချီရရှိနေတာဖြစ်ပါတယ်တရုတ်ဘက်ကတော့မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တန်းငွေပိုက်လိုင်းထိခိုက်မှုရှိမရှိစစ်ဆေးဖို့ပြီးခဲ့တဲ့ရက်ပိုင်းတွေကပဲတရုတ်တန်တမန်တွေကြောက်ဖြူကိုရောက်ရှိလာကြတယ်လို့ဒေတာရင်းသတင်းဌာနတွေကဖော်ပြပါတယ်လက်ရှိရပ်တန့်နေတဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကတည်းကတရုတ်နဲ့မြန်မာကြားသဘောတူညီခဲ့တာဖြစ်ပြီး NLD အစိုးရလက်ထက်မှာတော့အကျိုးခံစားခွင့်တချို့ပြုပြင်ပြောင်းလဲခဲ့တာတွေရှိပါတယ်2021စစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့အဲ့ဒီစီမံကိန်းကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့တရုတ်နဲ့စစ်ကောင်စီကြားစ조사နေကြတာလည်းဖြစ်ပါတယ်။လက်ရှိမှာတော့ကြောက်ဖြူမြို့နယ်ကို AA ကပိတ်ဆို့ထားပြီးစီရေးပြင်ဆင်နေတာရှိသလိုစီမံကိန်းဧရိယာထဲမှာလည်းစစ်ကောင်စီကမြေမြုပ်မိုင်းတွေထောင်ထားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစီရေးတင်းမာနေတဲ့အခြေအနေမျိုးမှာတရုတ်အနေနဲ့စီမံကိန်းအကောင့်ထဲပေါ်မှာမဟုတ်ဘူးလို့မြန်မာအရေးလိလာသုံးသက်သူဦးအောင်သူငိမ့်ကမြင်ပါတယ်
။ဟိုကျွန်တော်မြင်တာတော့ကြောက်ဖြူဒီရင်းနဲ့စိတ်ကံစီမံကြရတာဟိုမဟာပြူဟာကြတဲ့စီမံကိန်းပေါ့ဗျာ။ဟိုဘက်ဒီဒီအတွက်ရေးပါပါလေ။အထူးသဖြင့်ဒီတရုတ်အတွက်ရောစစ်ကောင်စီအတွက်ရောရေးပါတယ်ပေါ့နော်။ဆိုတော့အခုဒီကြားထဲမှာမှာ AA ကနောက်ထပ် player တစ်ခုအနေနဲ့ဝင်လာတာလေနော်။ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်စစ်ကောင်စီဘက်ကလည်းတော်တော်ကြီးခုခံကာကွယ်မှုတွေလုပ်အောင်လို့ယူဆတယ်ပေါ့ဗျာ။ဆိုတော့တရုတ်ဘက်ကကျတော့လေကျွန်တော်မြင်တာကတော့ GR နဲ့ပတ်သက်လို့ဟိုသူ့ဂျူစီဝါထိခိုက်လာမယ်ဆိုတော့ Bad DV နဲ့ဆွေးနွေးမှုတွေလုပ်မှာပါဒါပေမဲ့လောလောဆယ်တော့ဟိုကျွန်တော်တို့ပြောတာလဲခံမှန်းပြောတာပဲဖြစ်အောင်ပဲပေါ့နော်မသိသေးဘူးဗ
ျဒါအပြင်လက်ရှိအနေအထားအရ AA ဟာရခိုင်ပြည်နယ်မှာနည်းမြေအဖြစ်ရောစီရေးအရာပါအသာစီးရနေတာကြောင့်တရုတ်အပါဝင်နိုင်ငံသားယင်းနီးမြုံနံမှုတွေအလုံးဟာ AA နဲ့ပူးပေါင်းလှုပ်ဆောင်ရမယ်အနေအထားရှိလာတယ်လို့လဲရခိုင်ရေးလိလာသုံးသက်သူဦးထွန်းကြည်ကပြောပါတယ
်ကြောက်ဖြူရောစစ်တွေကိုပါဒီဟိုပါနောက်ဆုံးပွဲဆိုပြီးတော့ဒီအရက်ခတ်တက်တော်ဖက်ကလည်းဒီနေမျိုးတွေကိုအပြီးကထိန်းချုပ်ဖို့အတွက်
ပြင်းစင်နေတဲ့အချိန်မျိုးမှာရှိတယ်ဆိုတဲ့အခါကျတော့ငါအချင်းချင်းမျိုးနဲ့မို့အများစုကအလုံးကတော့ဒီအရက်ခတ်တတ်တော်နဲ့ညီနန်းပြီးမှပဲရှိတယ်ပြီးတော့လောက်လို့ရမယ်အချိန်မျိုးမှာရှိတယ်လို့ကျွန်တော်မြင်တယ်ဘာလို့ဆိုတော့ဒီအရက်ခတ်တတ်တော်ကဒီရခိုင်ပြည်သားမှာဒီပါဝါရောဒီဟွာဘော
ဒီချမ်းကျပြီးတော့ပါဝါတည်ဆောက်နိုင်မှုကလည်းအကောင်းဆုံးအခြေအနေမှာရှိနေတယ်ဆိုတဲ့အခါကျတော့အရက်ခတ်တတ်တို့ရဲ့အခန့်ကဏ္ဍကဒီရခိုင်ပြည်သားအတွက်အရန်ကိုအရေးကြီးတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီအရက်ခတ်တတ်တို့နဲ့မပူပေါင်းဘဲနဲ့ငါချင်းညီမျိုးနဲ့မဟုတ်တော့ကောင်းစီပေါ်ဖို့ဆိုတာကတော့အရန်ခက်နေမယ်လို့ကျွန်တော်မြင်ပါတယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးတရုတ်ဘက် 60ထောက်ပံ့ပေးတာရှိသလိုနေပြည်တော်မှာလည်းယောဂကာကွယ်ထိန်းချုပ်ရေးဘူဌာနနဲ့ကျန်းမာရေးဝန်ထမ်းများလေးလာရေးတင်နန်းကြောင်တစ်ခုကိုတရုတ်ဘက်ကလွှဲပြောင်းပေးအပ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။